American ပြည်ထောင်စုမှာလက်ရှိအစိုးရနဲ့နောက်တက်မဲ့အစိုးရတို့ရဲ့အုပ်ချုပ်မှုပုံစံတွေထိတိုက်ကြုံမှုတစ်ခုမှာသမ္မတဘရက်ကိုဘားမားကသူ့ရဲ့ထင်ရှားတဲ့စစ်မှန်ရေးဆောင်ရှားမှုဥပဒေကိုဆက်ပြီးတော့ထိန်းထားနိုင်မှုမျှော်လင့်ချက်နဲ့ဗိုလ်တော်ဦးနှစ်ကလွှတ်တော်ကိုသွားရောက်ခဲ့တယ်လို့ဒီလနှောင်းပိုင်းရွေးကောက်ခံသမ္မတဒေါ်နယ်ထရန့်တက်လာတဲ့အခါသမ္မတအိုဘားမားခြံရင်းမဲ့အမွေကိုဖယ်ရှားမယ် Republican တွေရဲ့ရည်မှန်းချက်ခိုင်မာစေဖို့ရွေးကောက်ခံဒုသမ္မတ Mike Pence ကလည်းလွှတ်တော်ကိုသွားရောက်ခဲ့ပါတယ်တိုင်းပြည်အတွက်ရေးကြည့်တဲ့မူဝါဒရေးရာကိစ္စမှာလုံးဝသဘောထားကွဲလဲနေကြတဲ့တာဝန်ကနားယူရမယ့်အစိုးရအကြီးအကဲနဲ့နောက်တက်မယ့်အစိုးရမှာအဓိကတာဝန်ယူမဲ့ပုဂ္ဂိုလ်တို့ဟာသူတို့ရဲ့ဆန့်ကျင်ဘက်ယက်တီချက်တွေအတွက်ထောက်ခံမှုတွေရဖို့လွှတ်တော်ကိုယ်စားလှယ်တွေကိုအပြိုင်ဆိုင်စည်းရုံးခဲ့ကြတာဖြစ်ပါတယ်။အထက်နဲ့အောက်လွှတ်တော်နှစ်ရက်ကဒီမိုကရက်ပါတီလွှတ်တော်မတ်တွေကတော့ပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲရလဒ်ကြောင့်အထိနာခဲ့တဲ့အခြေအနေတွေကတွေရုံထဖို့ကြိုးစားရင်းအခိုင်အမာဆုံးမဟာမိတ်တဦးဖြစ်တဲ့သမ္မတအိုဘားမားဇန်နဝါရီလ20ရက်နေ့တာဝန်ကအနားယူပြီးတဲ့နောက်မှာအခြေခံရည်တည်ချက်တွေနဲ့ယုံကြည်ချက်တွေအတွက်ဆက်လက်တိုက်ပွဲဝင်သွားကြဖို့စိတ်ပိုင်းဖြတ်ထားကြတယ်လို့လည်းဒဂဘိတ်ဆွေးနွေးပွဲတွေကနေသတင်းတွေထွက်ပေါ်နေပါတယ်။ဒီမိုကရက်ပါတီရဲ့အထက်လွှတ်တော်လူနည်းစုအမတ်ခေါင်းဆောင်နယူးယောက်လွှတ်တော်အမတ်Chuck Schumer ကတော့သမ္မတအိုဘားမားရဲ့ပြောဆိုချက်တွေဟာဆွဲဆောင်မှုရှိလာတယ်လို့သူ့ရဲ့ဈေးနှုန်းတက်တာတဲ့ကျန်းမာရေးဆောင်ရှားမှုအစီအစဉ်ကိုဆက်ထားနိုင်မဲ့အလားအလာကောင်းတွေရှိတယ်လို့သူ့ဘက်ကအကောင်းမြင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။